Welcome to the Voice of America in Burmese.
ဗီယံဘောင်ခင်းဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် August လ5ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူပြီး31 32နဲ့51တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပြီဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ညနိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ခရီးပြည်နယ်လွိုက်ကော်မြို့မှာမင်းညာကဘုံပေါက်ခွဲမှုတွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့
ညပိုင်းကတော့အဲဒါအလုံးကြီးတန်ပြီးတော့တနက်တန်ပြီးတော့တရားနေရတယ်ခုနကချလိုက်ဒီညချလိုက်ပေါ့ဗျာမြို့လေကျောင်းလုံးလို့ခွဲရတယ်ဒီခွဲတော့မသိဘူးနော်ညပိုင်းမှာဘာလို့ပြစ်တတ်ခတ်တယ်ရှိရဲ့ဗျာဘယ်လိုတည်ကြောက်တဲ့ခုချင်း
ဒီသာကန်တူဖြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်ဝိုင်းမော်နယ်ဖားကန်ဒေသတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့အဲ့ဒီဒေသခံတွေရဲ့အခြေအနေ2020ရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့ပုံမှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတခါရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်စခန်းတွေမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးအဲ့ဒီကစစ်ဘေးရှောင်တွေအာခွေစေးထိုးကျင်နေတယ်ဆိုတဲ့အကြောင်းအပါအဝင် KNU ဥက္ကဋ္ဌဟောင်းစောဘူးများရဲ့သားပုဂျုတ်စောနေဆူးမြတ်တည်ဆုံသွားတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့အခုကြာသပတေးနေ့ညနောက်ဆုံးရသတင်းတွေကိုမတ်များသတင်းအောင်နဲ့ကိုဝင်းမင်းတို့ချိန်ညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာဒီကနေ့ဩဂုတ်လ5ရက်နေ့ကျန်းမာရေးနဲ့အာကစားဝင်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသက် 4,132 ဦးရှိပါတယ်။ဒီကနေ့သေဆုံးသူ293ဦးထပ်တူရာကြောင့်အခုထိမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 1,988 ဦးရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းမှာယောဂပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တိတိကျကျစီရင်ကောက်ယူနိုင်ခြင်းမရှိတာကြောင့်ကူးစက်သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကတရားဝင်ထုတ်ပြန်နေတဲ့စီရင်ထည့်အပြင်မှာပို့ပြီးတော့များနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကပြောပါရယ်ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့နေဆက်ကနေအပြန်အလှန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့ဆေးဝါးဆေးပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားကြောင်းမြမစီးပွားကူတန်းဌာနကပြောပါရယ်တရုတ်နယ်ဇက်ကနေဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုရယ်ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြမစီးပွားကူတန်းရောင်းဝယ်ဌာနကဩဂုတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းကြောင့်တနိုင်ငံလုံးကူးစက်မှုနှုန်းမြင့်မားနေသလိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်စခန်းတချို့မှာလည်းကိုဗစ်ကူးစက်မှုတွေရှိပါတယ်။စစ်ဘေးဒုက္ခသည်တွေအနေနဲ့စခန်းတွင်းကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင်ကိုဗစ်ကာလအပြင်ထွက်ပြီးတော့အလုံးမလုံးရတာကြောင့်စာဝတ်နေရေးအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်ရှိပြီးအဲ့ဒီထဲမှာတကြီးရွယ်အိုတွေနဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့စစ်ရှောင်တွေကိုစီးရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီးရင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သက်ရေးအခုထိမြို့နယ်130မှာ stay at home မလိုအပ်ပဲအိမ်ပြေမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ရှင်။အရှေ့တောင်အာရှတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေတဲ့တချိန်ထဲမှာပဲအိုလံပိတ်အားကစားပွဲကျင်းပနေတဲ့ဂျပန်နိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူ 15,000 ကျော်ရှိပါတယ်။ဒါဟာဂျပန်မှာအိုလံပိတ်အားကစားပွဲတွေစပြီးတော့ကျင်းပကြတဲ့ကတနည်းတာကူးစက်မှုအများဆုံးဖြစ်တယ်လို့အရင်ထက်ကူးစက်မှုတွေပိုတိုးလာတာကြောင့်ဒီအားကစားပွဲတွေကျင်းပတဲ့အပေါ်မှာကျန်းမာရေးပညာရှင်တွေကလည်းဝေဖန်ပြစ်တင်နေကြတာပါ။ကူးစက်မှုအတော်များများကပွဲစဉ်တွေမှာပါဝင်ရှင်ပြိုင်နေတဲ့အားကစားသမားတွေတာဝန်ရှိသူတွေနဲ့တခြားဧည့်သည်တွေကိုနေရာချထားပေးတဲ့တိုကျိုမြို့နယ်အနီးတစ်ဝိုက်မှာဖြစ်နေတာဖြစ်ပါတယ်။အခုထိအိုလံပိတ်အားကစားပွဲတွေနဲ့ဆက်ဆက်ပြီးတော့ COVID ကူးစက်သူ353ယောက်ရှိပါတယ်။တရုတ်နိုင်ငံမှာတော့အခု COVID မျိုးကွဲ Delta မျိုးစိတ်ထပ်ပြီးတော့ပြန့်ပွားနေတာကြောင့်မျိုးတွေကိုအသွားအလာအဝင်အထွက်ပိတ်ပင်ကန့်သတ်ရေးစိန်ခေါ်မှုတွေရှိပါတယ်။မျိုးတွေကိုလုံးဝအသွားအလာပိတ်ပင်တာဟာစီးပွားရေးအရာထိခိုက်နစ်နာမှုကြီးမားတာကြောင့်နေစဉ်ဘဝကိုထိခိုက်မှုနည်းပါးတဲ့နည်းလမ်းတွေကိုအသုံးပြုဖို့လိုအပ်နေတာပါ။ကူးစက်မှုမြန်ဆန်လို့တဲ့ဒီဗိုင်းရပ်စ်ကြောင့် American, Australia နဲ့တခြားနိုင်ငံတွေမှာကန့်သတ်မှုအသစ်တွေပြန်ပြီးတော့ချမှတ်လာချိန်မှာတရုတ်နိုင်ငံမှာလည်းတစ်နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုအစိုးရရာဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2019ခုနှစ်အကုန်ပိုင်းကိုရိုနာဗိုင်းရပ်စ်ပထမဆုံးစပြီးတော့ပြန့်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာလည်းအခုတကြောပြန်ကူးစက်မှုတွေတွေ့ရတာကြောင့်မြို့ကန်တည်ထက်မှ5သန်းကိုအသွာအလာတွေပိတ်ပင်ထားပြီးလေရင်ခီးစဉ်တွေပယ်ဖျက်ခဲ့တယ်လို့တချို့နေရာတွေမှာအစုလိုက်အပြုံလိုက်ယောဂါစစ်ဆေးဆန်းသတ်မှုတွေလုပ်ဖို့အမိန့်ပေးထားပါတယ်ရှင်။ ကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်မှုတွေပြီးခဲ့တဲ့သတင်းလေးပတ်ဆက်တိုက်တွူလာခဲ့ပြီးမြန်မာနိုင်ငံဟာအရှေ့တောင်အာရှဒေသရင်းနိုင်ငံတွေရဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုဗစ် -19 ကြောင့်သေဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစာရင်းထုတ်ပြန်ပါတယ်။တလအတွင်းမှာပဲကမ္ဘာတဝန်းရောဂါကူးစက်မှုတွေဇက်တိုက်တိုးလာပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမှာတင်တကမ္ဘာလုံး COVID-19 ရောဂါကူးစက်မှု၄သန်းကျော်ရှိတဲ့အကြောင်းကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်။အိန္ဒိယ၊ Indonesia နဲ့ထိုင်းနိုင်ငံတွေအတွင်းရောဂါကူးစက်မှုအသစ်တွေဟာတောင်နဲ့အရှေ့အာရှဒေသအတွင်းနိုင်ငံအလုံးကူးစက်မှုပမာဏရဲ့80ရာခိုင်နှုန်းရှိတဲ့အကြောင်းစာရင်းထုတ်ပြန်ထားပါတယ်။ကိုဗစ်တတိယလှိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာကူးစက်မှုနဲ့တိုက်ဆုံမှုနှုန်းတိုးလာတယ်လို့လည်းကုလသမဂ္ဂကဖော်ပြထားပါတယ်ရှင်။ကိုဗစ်ရောဂါကာကွယ်ဆေးထိရောက်မှုရှိအောင်ဆေးထက်ထိုးမဲ့အစီအစဉ်ကိုအနည်းဆုံးစက်တင်ဘာလလောက်ထိဆိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဝင်ဝင်နေတဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးခွင့်ရအောင်ဦးစားပေးဖို့ရည်ရွယ်ပြီးတော့ WHO အကြီးအကဲကအခုလိုတိုက်တွန်းလိုက်တာပါ
။ So farMore than 4 billion vaccine doses have been administered globally.
အခုချိန်ထိကမ္ဘာတဝန်းကာကွယ်ဆေးသန်း4000ကျော်ထုတ်ပြီးတဲ့အထက်မှာ80ရာခိုင်နှုန်းကျော်ဟာကမ္ဘာလူဦးရေတဝက်တောင်မကြီးတဲ့ဝင်ဝင်အလဲလက်ကနေအထက်ရှိတဲ့နိုင်ငံတွေမှာဖြစ်တယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာကျင်းပတဲ့ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်ဝင်ဝင်နေတဲ့နိုင်ငံတွေဟာတန်းနဲ့ချီတဲ့လူတွေစေးတလုံးမှမထိုးရသေးတဲ့အချိန်မှာဝင်ဝင်မြင့်နေနိုင်ငံတချို့မှာအခုအခါကူးစက်မြန်မျိုးပြီးစားပြောင်း Delta COVID ပိုးတံခံနိုင်အောင်နောက်ထပ်စေးထပ်ထိုးဖို့ပြင်နေတဲ့အတွက် WHO အကြီးအကဲကသတိပေးလိုက်တာပါချမ်းသာတဲ့နိုင်ငံတွေမှာရာနှုန်းပြည်နီးပါးကာကွယ်ဆေးတွေထိုးပြီးချိန်မှာစီးရတဲ့နိုင်ငံတွေကတော့လူတရာမှာတစ်ယောက်ခွဲနှုန်းလောက်သာစေးထိုးရသေးတယ်လို့ပြောပါတယ်ဝင်ဝင်မြင့်တဲ့နိုင်ငံတွေမှာကာကွယ်ဆေးတွေတုံးနေမယ်အစားဝင်ဝင်နှိမ့်တဲ့နိုင်ငံတွေမှာအသုံးပြုဖို့အမြန်ဆုံးဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ကမ္ဘာပေါ်ကနိုင်ငံတိုင်းမှာလူဦးရေရဲ့အနည်းဆုံး100ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးတဲ့အချိန်ထိနောက်ထပ်ဆောင်ပြီးတော့ဆေးထိုးပြီးတဲ့အစီအစဉ်တွေမလုပ်ဖို့လည်း WHO အကြီးအကဲကတိုက်တွန်းထားပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာရင်းနေညာပိုင်း VOA American တန်ရဲ့ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာအချက်တဲကူရှင်းပေးဖို့အာဆီယံအထူးကိုယ်စားလှယ်ခန့်လိုက်တာကိုကုလသမဂ္ဂနဲ့တရုတ်တို့ကလည်းကြိုဆိုလိုက်ကြပါတယ်။ဘရူနိုင်းနိုင်ငံသားဝင်ကြီးနှစ်အရာဝန်ယူဆုကိုအာဆီယံဥက္ကဋ္ဌရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခန့်လိုက်တဲ့အပေါ်ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုကြောင်းမနေ့ကထုတ်ပြန်လိုက်ပါတယ်။ကုလတွေ့မှုချုပ်ပြောခွင့်ရစတီဖန်ဒူဂျာရက်ကအခုလိုအထူးကိုယ်စားလှယ်ခံတာဟာဧပြီလအတွင်းအာဆီယံခေါင်းဆောင်တွေချမှတ်ထားတဲ့ဘုံသဘောတူချက်5ရဲ့အကောင်အထည်ပေါ်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ကြေညာချက်ထုတ်ပြောလိုက်တာပါ။ဒါအပြင်မြမပြဿနာဖြေရှင်းရမှာအာဆီယံဥက္ကဋ္ဌနဲ့ကုလတွင်မှုချုပ်တို့ရဲ့အထူးကိုယ်စားလှယ်တွေရဲ့အပြန်အလှန်ထောက်ကူပြုတဲ့အခမ်းအနားကိုအဆက်ဆက်ရှိရှိပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာလက်ရှိအာဆီယံစီဝေးတက်နေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကလည်းအာဆီယံအထူးကိုယ်စားလှယ်ခံမှုကိုထောက်ခံအားပေးလိုက်ပြီးအာဆီယံနည်းနဲ့မြန်မာပြည်ထနာဖြစ်ရှင်းနိုင်ရေးယုံကြည်မျှော်လင့်ထားကဝန်ကူပေးမယ်လို့ပါမနေ့ကပြောလိုက်ပါတယ်ခင်ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာစစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကုလအတွင်းမှုချုပ်ထံစတင်လိုက်ပါပြီစကိုင်းတိုင်းတဝိုက်ကရွာတွေမှာပြီးခဲ့တဲ့လအတွင်းစစ်တပ်ကလူစုလိုက်မြန်မာတပ်ဖြတ်ခဲ့တဲ့ပြည်တွေရှိခဲ့တယ်လို့တံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂပြည်မှုချုပ်အန်တိုနီယိုဂူတာရက်စ်ထံမနေ့ကစာရေးပို့ခဲ့ပါတယ်။ဒီစာကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရဲ့ Facebook စာမျက်နှာမှာအခုလ3ရက်အင်္ဂါနေ့နေ့စွဲနဲ့တင်ထားပါတယ်။ဒီစာထဲမှာဇူလိုင်စောပိုင်းကရင်းမာပင်ခရိုင်ရှိကဏီမြို့နယ်ကရွာမှာစစ်သားတွေကမျိုးသား16ယောက်ကိုနှိပ်စက်မြန်မာတပ်ဖြတ်ခဲ့ပြီးကျွာသား1000ကျော်ထပ်ပြီးတင်းချောင်ခဲ့ရတယ်လို့ဖော်ပြထားပါတယ်။နောက်ဇူလိုင်လကောင်လောက်မှလည်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဇီးပင်တွင်းကျွာနီးမှာအလောင်း73လောင်းတွေ့ရှိကြောင်းလည်းဖော်ပြထားပါတယ်။ ကြပြင်ချက်ချောင်းတော်တက်ရွာလဲမိချိုဖြစ်စီခံရလို့လူ၁၁ယောက်တိဆုံးခဲ့ကြောင်းတန်မကြီးဦးကျော်မိုးထွန်းရဲ့စာမှာဖော်ပြထားပါတယ်။အခုလိုကြမ်းဖက်မှုတွေရပ်တန့်အောင်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်တားဆီးဖို့နဲ့မြန်မာရေးချောင်းဝင်ကူညီပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာတိုင်းဝန်ကိုတန်မကြီးဦးကျော်မိုးထွန်းကတိုက်တွန်းတောင်းဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကအရသားတွေကိုအမေရိကန်ဘက်ကနိုင်ငံရေးခုံလုံခွင့်ပေးတာကအာဖဂန်ပြည်ထောင်ရေးဝန်ဆက်တာပါလို့တာလီဘန်တွေကဆက်ဆွဲလိုက်ပါတယ်။နိုင်ငံတကာတပ်ဖွဲ့တွေနဲ့ပတ်သက်ခဲ့တဲ့ဒီအာဖဂန်ရဲသားတွေအနေနဲ့အကြမ်းဖက်အဖွဲ့တွေတိုက်ခိုက်တာခံရနိုင်တယ်ဆိုပြီးအမေရိကန်ဘက်ကခုံလုံခွင့်ပေးနေတဲ့အစီအစဉ်ဟာအာဖဂန်ပြည်ထောင်ရေးကိုအစီအစဉ်ရှိရှိဝန်ဆက်တာပါလို့တာလီဘန်တွေကဆက်ဆွဲလိုက်ပါတယ်။အာဖဂန်ကနေနိုင်ငံတကာတပ်တွေရဲ့ပြည်သက်ဆုတ်ခွာဖို့သတင်းပတ်နှင်းငယ်ပဲကြံတော့ချိန်မှာထောင်ကနေအနေနဲ့ခြေတဲ့ဘာသာပြန်အာဖဂန်ရဲသားတွေနဲ့သူတို့ရဲ့မိသားစုတွေကိုဒုက္ခတွေအဖြစ်ပြောင်းရွှေ့ရှေချခွင့်ပေးမယ်လို့တလင်းလာနေကပဲအမေရိကန်ဆွေအားကကြေညာခဲ့ပါတယ်။နှစ်ပေါင်း20ကြာအာဖဂန်မှာရှိခဲ့တဲ့အမေရိကန်နဲ့မှမိတ်တက်တွေဆုတ်ခါဖို့ကြေညာပြီးချိန်ကစပြီးအာဖဂန်ဆွေအားထိန်းချုပ်တဲ့ဒါဇင်နဲ့ချီတဲ့ပြည်နယ်တွေကိုတာလီဘန်တွေကဇက်တိုက်သိမ်းယူနေပြီးအကြမ်းဖက်မှုတွေလည်းတိုးလာနေပါတယ်။အမေရိကန်သိမ်းပိုက်မှုမှာပါဝင်ကူညီပေးခဲ့တဲ့အာဖဂန်နိုင်ငံသားတွေကိုအမေရိကထပ်ဖို့ပြည်ဝင်ခွင့်ဗီဇာပေးတာကအာဖဂန်ပြည်တွင်းရေးကိုဆက်ဖက်တာဖြင့်ရှုတ်ချပါတယ်လို့တာလီဘန်ဘက်ကကြေညာခဲ့ပါတယ်ခင်ဗျ။တိုကျိုအိုလံပစ်ပွဲ16မြောက်ရက်နေ့ဒီနေ့မှာလည်းနောက်ထပ်စက်ကျင်တင်မှုတွေနဲ့မထင်မှတ်တဲ့ဆုံးရှုံးမှုတွေရှိခဲ့ပါတယ်။အမျိုးသားမီတာ130တန်းကျော်ပြည်ဝင်ဖိုင်နယ်မှာအသက်32နှစ်အရွယ်ဂျမေကာပြည်သမားဟန်ဆိုင်ပတ်စ်မန်အနေနဲ့ဒရင်ရွှေရစိတ်ဆုရှင်23နှစ်အရွယ်အမေရိကန်ပြည်သမားဂရန့်ဟောလိုဝေးကိုမထင်မှတ်ပဲ 73.9 စက္ကန့်နဲ့အနိုင်ယူသွားခဲ့ပါတယ်။ဒီနေ့တခြားလုံးတန်းကျော်ပြေးပွဲတွေမှာအရှုံးမရှိပဲအခုလိုအိုလံပစ်ပွဲမှာလည်းအနိုင်ရနိုင်တယ်လို့တစ်ပြေးခဲ့တဲ့ဟောလိုဝေးဟာ3.5စက္ကန့်လေးကွာနဲ့ဒုတိယနေရာငွေတစိမ့်နဲ့ချိန်ထက်ခဲ့ရပါတယ်တတိယချီတစိမ့်ကိုတော့ဂျမေကာကပဲရိုနယ်လေဗီက 73.10 စက္ကန့်နဲ့ရရှိခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုမမသတင်းအောင်နဲ့ကိုဝင်းမင်းတို့ချင်ကြပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးသွားတော့မှာဖြစ်ပါတယ်။ဒီတဲ့ကမှအရင်ဆုံးတော့ခရီးပီနယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ခရီးပီနယ်လွိုင်ကော်မြို့မှာမနေ့ညကဘုံးပေါက်ခွဲမှုအပြင်တနက်နေ့ပစ်ခတ်မှုတွေပါဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုတွေဟာစစ်ကောင်စီတပ်ဖက်ကတစ်ဖက်သက်ပစ်ခတ်တာလို့ခရင်ဒီမျိုးသားကာကွယ်ရေးတပ် KNDF ကဆက်ဆွဲပြောဆိုထားပါတယ်။လက်ရှိကြားပြည်နယ်မှာမြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးတပ်တို့အကြတိုက်ပွဲတွေဖြစ်ပွားနေသလိုဘုံးပေါက်ကွဲမှုတွေလည်းဖြစ်နေတာပါဒီအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကြားပြည်နယ်လွိုင်ကော်မြို့ပေါ်ရက်ွက်တွေမှာဩဂုတ်လ4ရက်နေ့ည9နာရီဝန်းကျင်ကစပြီးဘုံးပေါက်ကွဲတံလက်နက်ကြီးလက်နက်ငယ်တံတွေကြားနေရတယ်လို့ဒေတာခန်တူးကပြောပါတယ
်ညပေါ်ရတော့အဲဒါအလုံးကြီးတံမျိုးတနက်တံမျိုးကြားနေရတယ်ခုနကကြားလိုက်ဒီနေ့ကြားလိုက်ပေါ့ရမြို့လေကျော်လုံးလူခွေရတယ်သူဝဲတော့မသိဘူးနော်ညပေါ်မှာဘာလို့ပြတ်တက်တာရှိရဲ့ဗျာလူတွေတယောက်တည်းကိုကြည့်နေရှိရော
ဒီပြစ်ကတ်မှုတွေဟာစစ်ကောင်စီတပ်ဖက်ကတပက်တပ်ပြစ်ခတ်တာလို့ KND မြူရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတူးကပြောပါ
ကြည့်တယ်ဆိုတော့လေသူတို့ဖိတော့တဲ့ဖိတာကြည့်တော့ဆော့ဆော့ဆော့ဖိတော့အဓိကတော့ PTA တော့မမောနိုင်အောင် PTA သူကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းမယူရပ
ြလွိုက်ကော်မြို့တွင်ညပိုင်းတွင်မှာပြစ်ကတ်မှုတွေဆက်တိုက်ဆိုသလိုရှိနေပြီးလုံခြုံရေးရစိုးရိမ်နေရတယ်လို့မြို့ခံတွေကပြောပါတယ်ကြရပြည်နယ်လွိုက်ကော်အပါဝင်ခရူစုပေါ်လခဲနဲ့ရှမ်းပြည်နယ်စပ်မိုးပြဲမြို့မှာဒေသခံကရင်နီကာကိုရဲဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ကတ်တိုက်ခတ်မှုတွေရှိနေတာပါမနေ့ကလည်းဖရူစုမြို့နယ်နောက်ပတ်ကျမ်းမှာမြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ကရင်နီမျိုးရကာကိုရေးတပ် KNDF ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ရမှာစစ်တပ်ဘက်ကထိခိုက်မှုရှိတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်သူတို့အဒီကနေမရှိလာခင်မတော့ရှိတံတားမတင်ရအဲ့ဒီသူတို့စဉ်းစားနေချင်းဝင်ပတ်ဖို့ဖြစ်သွားတဲ့ပုံစံပေါ်မှာဆက်ကဆက်ဖဲတော့အုပ်ချက်ဆုံးပဲဗျကျွန်တော်တို့ဖက်တော့ပစောပြထိခိုက်မှုရှိပြ
ဩဂုတ်လ3ရက်နေ့ကလည်းဖူစုမြို့နယ်နဲ့ဘော်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုမှုတွေများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိချားတည်မပြုတ်နိုင်သေးပါဘူးတိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူးကြရပြည်နယ်ဆက်ချမ်းပြည်နယ်ဖေကုံမြို့တွင်ရေပေးဝေရံမှာသုံးပြုတဲ့တရား KVA Transformer ကိုအကြမ်းဖက်အဖျက်မှောက်လုဆောင်သူတွေကနေဩဂုတ်လ3ရက်နေ့မွန်လွဲပိုင်းမှာလက်လုတ် remote mine တစ်လုံးနဲ့ဖောက်ခွဲပစ်စည်းခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ Pakwe Mujang, the young GBE transformer the lone bowing, the champions see Songjo Muri, she get Delule, Pobia Tavare, the Raka Mubia Gawi, Pobaga, to the Losanga Mohulu, Ninsuare.
Listen, the John Donio, do Rome, the true machine, but through a cloud, Mobu.
Ogola Toya Nigale, Pegu Muro Kamama, Covid 19 Gawazi, Tune Chain, Bombakwe Hello, Longjo Yuquari, Tiga Mugule, she kebare. Yamasitaga and I think have been up by Milaga Salu, Mubia, Raiko, Timosu, Saji, and Munerima, Tirakan Kaguya Puerigani, Yaya Lenner, Swagan Biro, Sikon Sitaku, Kika Taka Moody, Chipwala, the Lepibare, come ya.
Views in on and going, Piopia Girawa, a good car, Kachin be never got the Chinigule, Chiamba, Kachin be near Waimo, Muga, Kala, and other Shema, 2 years a day, Yachi, Picadari, Chini Vido, Nina Chiorima, Lenner Chi Chiao Dajan. Dizagani ha nyakama, your mamma ni even at the chama dinshaw, east and the jabari. The chinema of a pakam bamale, Boruniga, Tonya, Lama, Taikai Dari, Shinibare, Yangonga, Darek, Chin, Bina, Ringa, Taipano, so chiniguro, go on me to Piopia in my people.
Kitchenbine, Waimo, Chisai, Kalia, and Azashima, Tilani and Niga Sadimbi, Leonin Yan and Iani Minette Sovainti, the Naji Lenang area in a Picadari, Satai Solo, Pipwagaraba, Tila Leonin Yabine, Iani Minette Sovain Chinigu. Why more did I go to a cool of your body?
Leon and Yaw, I got an iron and lay in down waiting, waiting my bones and the church dollar. And I just got it, meaning me, just like it, and then delaying it at the general. And then moving Nana, you know, darn it. Oh, my, not a shilling, not a shilling.
Kalyan as a sheha, why more mutiny, Madangi or Machi, side up your body. Dilana Saku and Niga, Kiaiga, Lyle, Daka Gabby, Dita were doing a piano and pick a jayama, Labanyaga, Yoda do. နတ်ជីជីချီမန်တီဆုံးခဲ့ရပါတယ်ပြီးခဲ့တဲ့3ရက်နေ့ညပိုင်းပြက်ကတ်မှုမှာလပန်ရွာကနေအိမ်တလုံးထိမှန်ခဲ့တယ်လို့အိမ်မွေးဒိတ်ဆန်ချုပ်လက်တီးဆုံးခဲ့ပါတယ်ဝိုင်းမော်မျိုးကဒေသကနောက်တူကတော့ညစဉ်စက်တိုက်ပြက်ကတ်မှုတွေဖြစ်နေတာကြောင့်လပန်ရွာသားတွေကညအချိန်မှာတခြားကိုရွှေ့ပြောင်းအိမ်နေကြကြောင်းနဲ့လနတ်ជីជីတို့ရှိုးဟာကိုဗစ်စင်တာနီးမှာကြားရောက်ကြောင်းပြောပါတယ်
အဲ့ဟိုကတံပေါ်ရောင်မနဲ့ကြတယ်ပြီးမြို့ဒီမနဲ့ကြတယ်ဟုတ်တယ်အဲ့နှစ်ပတ်မှာနေအိမ်နဲ့ပြည့်စီတယ်ဘောနော်ကျွန်တော်ဝဲမော်မြို့တိမှာဟိုကကိုဗစ်စင်တာလေအဲ့ဒါပိုစစ်ဒူနာနဲ့ထားတဲ့နေရာမှာတော့မှကြီးတယ်ကြလာဆိုတော့တော်တော်ကြောက်နေရတယ်ဒီနေ့နဲ့ပြည့်ပြီးမှမကြီးတော့ညတိုင်းလို့လုပ်ဖြစ်နေတာဟုတ်ကအဲ့နှစ်ပတ်ရွာကလူတွေကတော့အဲ့မှာမိတ်တော်ညတော့အဲ့
ကလေးရ56ကိုပြစ်ခတ်တိုက်ခဲ့ကြတာရှိကြောင်းပြောပေမဲ့နောက်ရက်ဒီမှာတော့တွားရောက်တိုက်ခဲ့ကြတာမရှိဘူးလို့VOA ကိုပြောဆိုထားပါတယ်။ဝိုင်းမော်မျိုးနယ်ဘက်မှာဒီတိုက်ခိုက်မှုတွေရှိနေချိန်မှာပဲဒီလာ၄ရက်နေ့ကဖားကန်မျိုးနယ်အတွင်းမှာလည်းနေရာ၃နေရာမှာတိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ဖားကန်ဒေသခံတူကလေးရက်နေ့ညပိုင်းကKIA နိုင်ရာတပ်စခန်းကိုလက်နက်ကြီးနဲ့ပြစ်ခတ်တိ ကျားတော့ပြန်ရအဲ့ဒါလည်းမကြီးထုတ်ဖဲလိုက်လို့ရမ်းပြစ်တယ်လို့ပြောရှင်းနိုင်ခွဲချင်းချင်းအဲ့ဒီစက်တမိုင်းလောက်ကျတော့ခဲလောကနားမှာဘဝနားမှာတော့ဖြစ်တယ်ဒီကောင်းကိုပြန်ရခင်ခုတိုက်တယ်လို့ပြောအဲ့လောကအကျော်မှာဘာမှမနေလောကကြမှာလေးရနေညနေ၄နိုင်လောက်ကလည်းဖာကံမျိုးနဲ့ကန်စီရွာဘက်မှာစစ်ကောင်စီတရဲ့စစ်ကြောင်းကိုခရိုင်ကြီးကတိုက်ခိုက်တာရှိကြောင်းဆက်ပြောပါတယ်ဝိုင်းမော်
ကောင်းမြတ်သူပြပြသွားတာပါအခုတခါတော့2020ရွေးကောက်ပွဲရလက်ဖျက်သိမ်းလိုက်တဲ့ပုံမှာ NCA အဖွဲ့ကြီးရဲ့သဘောထားကိုပြောပြကြပါမယ်စစ်ကောင်စီဘက်က2020ရွေးကောက်ပွဲရလက်ပြက်ပြဲကြောင်းကြီးညာချက်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်ကိုနောက်ပြန်ဆုတ်စေတဲ့မသင့်တော်တဲ့လုပ်ရဖြစ်ကြောင်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကထုတ်ပြန်ပြောဆိုလိုက်ပါတယ်နိုင်ငံတကာရဲ့ဂျာဝင်စစ်ဆေးမှုနဲ့ ASEAN ရဲ့အထူးတန်တမန်ခန့်အပ်မှုကိုကြိုးဆိုကြောင်းလဲ NCA လက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးပြီးအခုလိုသဘောထားထုတ်ပြန်လိုက်တာပါဒေါ်ဆန်းစုကြည်ပါဝင်အထင်းသိမ်းခံနိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိပြန်လွတ်ပေးဖို့ပါတောင်းဆိုလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD အဖွဲ့တွေစုဝေးပြီးတော့ဩဂုတ်လ၄ရက်နေ့နဲ့ဩဂုတ်လ၅ရက်နေ့မှာနှစ်ရက်ဆက်ပြီးတော့စီဝေးကျင်းပခဲ့ကြတဲ့အချိန်နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးလူမှုရေးအထွေထွေအကြံတဲတွေနဲ့ပတ်သက်လို့ဒီကနေ့ဩဂုတ်လ၅ရက်နေ့မှာတော့သဘောထားတုံ့ပြန်ထုတ်ပြန်လို Nang a yipyatanago, Nang a yin nilan ne pishimalu, and see a lemma ye totare, dianala naga, and puede baga, I don't like it at all. Piala lo ye duogata, ukum ye tung up your body.
The tongue say you go away yanako, the. เก็บเยี่ยงที่จีนยาเลยเป็นเช็คเจ็ดดาวบอลสิ่งของที่อันนี้บีโร่ถ้าไม่ติดต่อเรื่องเราอยากเช็ดเดือดสุราบุราจันทร์รู้ว่าถ้าทุกอย่างจีนยาเราเช็คไปเลยแล้วถ้าบ้านเราเรื่องสุราจันทร์รู้ได้ที่เย่ดมูสีเป็นกูเปียงเย่ตัวเด็กเช็ดดมูพิเศษนี่เนี่ยจันทร์รู้นักท่องเที่ยวอยู่กับเพื่อนกูจันทร์รู้ชูเงินกันยาเลยบีโร่ที่เงี้ยเงี้ยลงเงินเป็นอุตสาหกรรมนี่เนี่ยนักท่องเที่ยวอยู่กับเพื่อนยันละกูจันทร์รู้ว่าที่มาพิเศษเจ้าเอร
ကျင်းတဲ့ကျင်းလာပြီးတော့စေးပေါင်းတွေပို့ပြီးကျေတဲ့ကျက်လာပါတော့ကျွန်တော်ဆွေးနွေးတွေ့လဲဒါထုတ်ပြန်လာဖြစ်ပါတယ်ဆရာနာတင်လိုက်ခြင်းကနေစလို့အဖန်းစီထိန်းသိမ်းခံရပြီးတော့ဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်သမ္မတဦးဝင်းမြင့်နဲ့စီရီယံဝန်ထမ်းတွေအထိန်းသိမ်းခံပြည်သူတွေအားလုံးကိုချွင်းချက်မရှိပြန်လွှ
ဖန်စီထိမ့်နေတဲ့နိုင်ငံအကျဉ်းသားတွေချက်ချင်းလွတ်ဖို့လိုတယ်အဲ့လိုချက်ချင်းလွတ်ချင်ပါအောင်ကျွန်တော်ဖန်စီထိမ့်နေတဲ့စီရီယံဝန်ထမ်းတွေနောက်ပြီးကာလနှုန်းကြောင့်လည်းကာလတခြားလုံးမှာဖန်စီထိမ့်နေတဲ့ဈာမကြီးဝန်ထမ်းတွေပါအောင်ပါလေအားလုံးကျွန်တော်တို့တိုင်းပြည်မှာရှိတဲ့အင်အားစုတွေအကုန်လုံးကိုလွတ်ပြီးဖို့လိုတယ်ပြီးရင်ကျွန်တော်တို့ဒီနေ့ဖြစ်နေတဲ့စီရီယံနိုင်ငံရ
နဲ့အင်အား၃ချင်းခဲ့တယ်။အခုထပ်မံပြီးတော့မှဒီလိုနည်းလမ်းအနေနဲ့ဆက်သွားမယ်ဆိုရင်ကျွန်တော်တန်းပြန်အန်တန်ဆွေးနွေးရတဲ့အခြေအနေပါ
။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးကြက်တဲတွေကိုဖြည့်ရှင်နိုင်မှုအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးထိပ်သီးအစည်းအဝေးဘုံသဘောတူညီချက်၅ချက်ပါအချက်ထဲကတစ်ခုဖြစ်တဲ့အာဆီယံရဲ့အထူးတန်တမန်အဖြစ်နဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးကိုခန့်အပ်လိုက်တဲ့အပေါ်မှာကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဂျာဝင်ဆက်ဆက်မှုအပေါ်ကို NCA လက်နက်ကိုင်အဖွဲ့တွေရဲ့သဘောထားထုတ်ပြန်လိုက်တာပါ
။နိုင်ငံတကာရဲ့ဂျာဝင်ဆက်ဆက်မှုတွေကကျွန်တော်တိုင်းဒီရဲ့လက်တွေ့အခြေအနေနဲ့ကိုက်ညီအောင်လိုက်လည်ညီတူဖြစ်အောင်လည်းကျွန်တော်ကြိုးပမ်းဆောင်ရမယ်လို့ကျွန်တော်ပြောရတာရှိပါတယ်။ဒီအာဆီယံအထူးကူညီလေအနေနဲ့ကျွန်တော်တိုင်းဒီရဲ့ပြဿနာရဲ့ဟိုဒီလိုဂျာဝန်ဆက်ဆက်ပေးတာကိုကျွန်တော်တို့ကြိုဆိုတယ်။သို့တော်လည်းပဲအာဆီယံကထုတ်ပြန်ခဲ့တဲ့သဘောထား၅ချက်တည်းမှာကျွန်တော်နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးကိစ္စလိုမျိုးကမပါဝင်ခဲ့ဘူး။အဲ့တော့လက်တွေ့ကြတဲ့နိုင်ငံကြီးတွေဖြစ်ဖို့အတွက်ကိုလည်းကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမယ်မယ်လို့ဒီလိုထုတ်ပြန်ခဲ့တာဖြစ်ပါ
မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါတတိယလှိုင်းတကြောပြန်ပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာနိုင်ငံရဲ့အမျက်ထုတ်မှုတွေမရှိဘဲနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးကပ်ရောဂါထိန်းချုပ်ကုသကာကွယ်ရေးဆိုင်ရာအထောက်အကူပြုပစ္စည်းတွေနဲ့ကာကွယ်ဆေးတွေတိုင်းသားပြည်သူတွေရဲ့လက်ထက်ကိုအမြန်ဆုံးရောက်နိုင်မှုနေဆက်ဖြတ်ကျော်တည်ဆောင်နိုင်ရေးအပါအဝင်နိုင်ငံတကာရဲ့အကူအညီတွေကိုအမြန်ဆုံးရနိုင်မှုအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနီလန်းပေါင်းစုံနဲ့ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုဒီကနေ့ကြေညာချက်သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကစစ်ပေးရှောင်းတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်တည်ဆုံသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်းစခန်းတချို့မှာ COVID ကူးစက်မှုတွေရှိနေတာပါ။လူဦးရေ1000ကျော်လောက်ရှိတဲ့မူသီတောင်မြို့နယ်လမ်းမကြောင်စစ်ရှောင်စခန်းမှာမွေးကနီးကိုဝန်ဆောင်အမျိုးသမီးတဦးကိုဗစ်ကူးစက်ခံထားပါတယ်။ဒါကြောင့်ရခိုင်မြောက်ပိုင်းကစစ်ပေးရှောင်ဒုက္ခသည်စခန်းတွေမှာရှိတဲ့တက်ကြီးရွယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးစေချင်တယ်လို့စစ်ရှောင်စခန်းတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငိမ့်ချန်းတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်အတွင်းကလူဦးရေ1000ကျော်လောက်ရှိတဲ့လမ်းမကြောင်းစစ်ပေးရှောင်ဒုက္ခသည်စခန်းမှာမွေးကနီးကိုဝန်ဆောင်အမျိုးသမီးတဦးCOVID-19 ကူးစက်ခံထားရတာကြောင့်စစ်ရှောင်တွေစိုးရိမ်နေကြတယ်လို့စခန်းတာဝန်ခံဦးကျော်ဝင်းကပြောပါတယ်။
ဒါကကျွန်တော်တို့ကေဖီကလာတယောက်ဝင်ဒုက္ခတွေတော့မဟုတ်ပါဘူးဒီနေကလာတဲ့သူကဒီဆေးရုံဝင်ဖို့လာတဲ့လူဖြစ်တယ်အင်းတွေဖြစ်လာတာပါဟုတ်ကဲ့ပါသူကကိုဝန်ဆောင်အမျိုးသမီးဖြစ်ပါတယ်တို့ကြားခဲ့တယ်မြို့နယ်ပြည်သူဆေးရုံဝင်နေပြီးတော့သူ့ကိုနေပြီးတော့ဆေးရုံမှာပဲထင်ကြပါတယ်မယူအဖို့သူနေခဲ့တဲ့အိမ်တိုင်းလောက်ပဲကျွန်တော်တို့ဆေးပြန်ဒီရင်လောက်ပဲလာတော့ရှာတော့ပါတယ
ပါရင်ဆိုင်နေရတယ်လို့ဦးကျော်ဝင်းကဆက်ပြောပါတယ်
။စောင်းဝင်းနေမှတော့အခုဘယ်လိုဆိုလဲစောင်းဝင်းနေတော့နည်းနည်းအခက်ခဲရှိတာပေါ့။ဘာဖြစ်လဲဆိုတော့ဒီကျွန်တော်တို့ဒုက္ခတွေကအစိုးရကတနည်းနိုးစေမိုးထားတလုံးညာတလုံးဆိုတော့ကျွန်တော်ဒီနိုးစေနှလုံးဆင်လောက်နာပဲနေပြီးတော့စောင်းကအခြားလိုအပ်တဲ့မိဖို့ကြောင့်အသုံးဆောင်တွေငွေကြည့်အခါခေတွေအများကြီးရှိတာပေါ့ဒါပေမဲ့အခုဒီကိုဗစ်ကာလမှာအပြင်ထွက်လို့အလုံးလုံးမရဘူးဆိုရင်စောက်ဝဲနဲ့ပိုလို့ကျက်တည်တာပေါ့
စစ်ဘေးဒုက္ခသည်တွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်အတွင်းမှာရှိတဲ့စစ်ရှောင်စခန်းတွေမှာတော့ကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်တာကြောင့်စခန်းတွင်ကိုဗစ်စည်းကမ်းတွေကိုတင်းကျပ်ထားတယ်လို့ကြောက်တော်မြို့နယ်စစ်ဘေးဒုက္ခသည်စခန်းကော်မတီဝင်ဦးမောင်ထွန်းခင်ကပြောပါတယ်အဲ
ဒါကြောင့်ကျွန်တော်တို့စစ်ရှောင်စခန်းတွေကိုပြောရလဲမျိုးပေါ်မှာနည်းနည်းအရှင်းလေးသုံးရင်ရတယ်ဆိုတာနဲ့သူတို့ကိုမထွက်ခိုင်းဘူးကျွန်တော်တို့ကတခါလေသူတို့ကိုအဲ့ဒီမှာကိုယ်စိတ်နေခိုင်းတယ်သူရောက်မဲ့ရှားမဲ့လူတွေလာရင်လည်းအပြင်ကားပဲရောက်အထက်ကိုမဝင်ရဘူးအဲ့လိုပုံစံမျိုးကျွန်တော်တို့ကတည်တည်ချာချာဟိုကလုံထားတော့အဲ့ဒီစိတ်ဓာတ်တွေလည်းပါတာပေါ့နော်ဟိုကိုဗီနည်းနည်းအန်ဒရီကိုကာကွယ်နိုင်တာကအဲ့ဒီဒီနေ့ပဲရှိတာကိုကျွန်တော်တို့တကယ်လို့ဖြစ်တော့ရလေဘလို့လုံရမယ်ဆိုတာတော့ကျွန်တော်တို့တွေးတော့မတွေးဘူးဖြစ်နေလို့ကျွန်တော်ကြိုပြီးတော့အဲ့လိုလုပ်ထားပါတယ်သူတို့ကအိမ်မှာလိုနေရတာမျိုးမဟုတ်ဘူးလေအခုလုံးဟိုကွယ်မြေကြီးခုလုံးမှာအခုလုံးဟော့တိုက်နေရတာဆိုတော့အဲ့ဒီဟာလို့ဆိုရင်တော့ကျွန်တော်တို့ကကြိုပြီးလုပ်ထားတာပါအာဌာနဆိုင်ရာနေတော့ဘလို့မှကျွန်တော်တို့အောက်ကလုံးမရဘူးသိရခံရမယ့်သဘောရှိတယ်ဆိုတော့ကျွန်တော်တို့ပဲဒီကစူးစမ်းပြီးတော့ထိန်းလို့သိမ့်လို့နေရတာပေါ့လေ
ဒါအပြင်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ကြီးရွယ်အိုတွေကိုထိုးနှံပေးနေတဲ့ကိုဗစ်ကာကွယ်ဆေးထိုးစည်းရင်းတွေမှာစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့တက်ကြီးပိုင်းတွေတယောက်မှမပါတာကြောင့်သူတို့ကိုလည်းကာကွယ်ဆေးတွေထိုးပေးစေချင်တယ်လို့ဦးမောင်ထွန်းခင်ကပြောပါတယ
်။အေးကျွန်တော်တို့ကလည်းတခုပြောချင်တာအခုဆေးထိုးမဲ့ကိစ္စကိုဗစ်ကကိုထိုးမဲ့ကိစ္စလေ။အေးဆေးချောင်စခန်းတွေတော့မပါဘူးဖြစ်နေတယ်။အဲ့ဒီဟာလေးကိုကျူလောက်အကိုလို့နေနဲ့စမ်းနိုင်မယ်ဆိုရင်ဆေးချောင်စမ်းတယ်မှာအသက်ကြီးတဲ့ဘိုးကြီးဘိုးကြီးကိုပါထိုးပေးရှင်တယ်။အဲ့ဒါလေးတခုဒီဟောပြင်းကျွန်တော်တို့ဒီဌာနဆိုင်ရာကိုလည်းပြောလို့ဒီလိုအလေးဒီတဲ့အတိုင်းပဲလေအားကျွန်တော်တို့စူးစမ်းကြည့်ပါမယ်အထက်ကိုတင်ပြကြည့်ပါမယ်ဆိုတော့ကျွန်တော်တို့ဘာမှလုပ်လို့မရဘူးဖြစ်နေလို့အဲအဲ့ဒါတော့မပြောသေးဘူးတော့မျိုးပေါ်နဲ့ဒီဘက်ကဌာနဆိုင်ရာကလူမှုအဖွဲ့အစည်းရဲ့ပြည်ဟွာရဲ့အကုန်လုံးပါတယ်စူးစမ်းစခန်းကနေမပါဘူးဖြစ်နေလို့
ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်အထိနေရမပြောင်းနိုင်သေးတဲ့ဆေးဘေးဒုက္ခတွေတသိန်းကျော်ရှိနေပြီးအဲ့ဒီထဲမှာတက်ကြီးရွယ်အိုတွေနဲ့ကလေးတငယ်တွေအများဆုံးဖြစ်တယ်လို့စစ်ရှောင်တွေကိုစီးရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီးရင်မှာဖော်ပြထားပါတယ်။ကိုဗစ်ကူးစက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်က Stay at Home သတ်မှတ်မထားသေးပေမဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကတော့တပြည်နယ်လုံး Stay at Home နေထိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကဒီလ4ရက်နေ့အထိထုတ်ပြန်ထားပြီးတော့အဲ့ဒီထုတ်ပြန်ချက်ကိုနောက်ထပ်နှစ်ပတ်ထပ်မံသက်တမ်းတိုးထားပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ထုတ်ပြန်ချက်အတိုင်းမလိုက်နာပဲနှာခေါင်းစည်းမတက်သူတွေကိုအပြစ်ပေးတဲ့အနေနဲ့ထိုင်းထလုတ်ခိုင်းတာတွေဒိုက်ထိုးခိုင်းတာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုငင်းညာပြောပြတော့တာပါအခုတစ်ခါတော့ KNU ခင်အမျိုးသားအစည်းအရုံးဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ် KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောဘူမြရဲ့သားဖြစ်သူရင်းငင်းညာရေးကောင်စီ KNU KNL PC ရဲ့စီရေးချုပ်ဗိုလ်ချုပ်စောနေစိုးမြခေါ်တီလီဟာဩဂတ်လ3ရက်နေ့ကကိုဗစ်ရောဂါနဲ့မဲဆောက်မြို့မှာခွဲလွန်ခဲ့ပြီးတော့မဲဆောက်ကခရီးရန်တင်းတိုင်းတစ်ခုမှာဩဂတ်5ရက်နေ့မှာစာပနာလုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကရင်ငင်းငယ်ကောင်စီ KNU KNL PC ရဲ့စီရေးချုပ်ဘူချုပ်စောနေစိုးမြခေါ်တေးလေးဟာဩဂုတ်လ3ရက်နေ့ကထိုင်းနိုင်ငံမဲဆောက်မြို့ကသူ့ရဲ့နေအိမ်မှာပဲခွဲလွန်သွားခဲ့ကြောင်းမိသားစုနဲ့နှီးဆက်သူတို့ကပြောပြပါတယ
်သူစက်ကြည့်တာတော့ဟိုဒီကဲမှာစက်ကြည့်ရတယ်ဒီကိမစားပြတာနပါလို့ကျမဒီဘက်ကိုရောက်တာဟုတ်သူဒီဘက်ကိုရောက်တော့ဟိုကဟိုအပီဆရာဆေးပေါ့အဲကိုဗစ်နဲ့ပဲအပီဆရာဆေးရကနေ
့ခါကျတော့သူ့မိမကဒီအင်တာနက်ရှင်မှာလူလာလာများတယ်လေ
အ
ဲများတဲ့ခါကျတော့အဲ့ဒါသူ့ရောက်ကြလဲအဲ့ဒါဘယ်လိုပြောမလဲဒီမှာပဲပြည့်စုံချင်တာပေါ့အဲ့ဒါကိုအိမ်မှာပြခေါ်လာပြီးတော့ဒီဖက်ရှင်ဦးဇာပေါ့ဆိုတော့ဆရာဝန်နဲ့ခေါ်ပြရတယ်မလဲကုလာပါနော
်
ကုတဲ့ခါကျတော့ကုဘလို့သူ့ရောက်ကဘယ်လိုပြောမလဲနည်းနည်းဦးဇာပြင်းတဲ့ခါကျတော့အဲ့ဦးဇာဘယ်လိုပြောမလဲကုလို့မရဘူးပေါ့
ဘူဂျုတ်စောနေစိုးမြတ်ဟာ KNU ရဲ့ထိတ်တန်းခေါင်းဆောင်ကြီးဖြစ်တဲ့ကွယ်လွန်သူဘူဂျုတ်ကြီးစိုးဝမြတ်ရဲ့အငယ်ဆုံးသားဖြစ်ပြီး KNL ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်200နှစ်တည်ရင်မှာတက်ခွဲမှုဖြစ်တာဝန်ယူခဲ့ပါတယ်2009ခုနှစ်မှာတော့သူ့တော်ရဲ့ခင်မောဖြစ်သူဘူဂျုတ်စောထေးမောင်ကရင်းရဲကောင်စီဖြစ် KNU ကခွဲထွက်တည်ထောင်ချိန်မှာသူလည်းလိုက်ပါကူးပြောင်းသွားခဲ့ပြီးအထူးပြုဝါမှဗျူဟာမှုတာဝန်ယူခဲ့ပါတယ်2021ခုနှစ်မှာတော့ရင်းရဲကောင်စီရဲ့စစ်ဘက်ဆိုင်ရာစီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌတာဝန်နဲ့စီရေးချုပ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်46နှစ်ရှိပြီဖြစ်ပါတယ်ကရင်တော်လှန်ရေးကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့ KNU ဥက္ကဋ္ဌဟောင်းဘူဂျုတ်ကြီးစောဖို့များနဲ့ကရင်အမျိုးသမီးအစည်းအရုံး KWO ဥက္ကဋ္ဌဟောင်းဖရိုနော်လာဖိုလိုရဲ့သားသမီး9ဦးထဲက6ဦးမြောက်သားဖြစ်ပါတယ်ကိုဗစ်နဲ့တည်ဆုံးခဲ့တာကြောင့်သူ့ဇာပနာကိုတော့မိသားစုအနေချင်းပေါင်းနဲ့ပဲဩဂုတ်လ5ရက်နေ့မှာကျင်းပခဲ့ပါတယ်ရှင
်ဗီဒီယိုသတင်းတော့မအေးမှာပြောပြသွားတာပါဗီဒီယိုကနေခြားသာရင်းနေညပိုင်းမြန်မာဘာသာစီစဉ်နေကိုည9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်စီစဉ်နေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကျမကြီးကဏ္ဍနဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်စတာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါရှိလာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်စည်းရင်းကိုအတည်ပြုဖို့ရှိပါတယ်ဒီနေရာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ဘသူ့ကိုအတည်ပြုမလဲဆိုတာကိုအဆုံးဖြတ်ပေးရမှာပါဒီအကြောင်းကိုတော့ဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
အနာသိစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံ့ချသူကုလသမဂ္ဂမြန်မာတမ္မဥကျော်မိုးထွန်းရဲ့နေရာကိုစစ်ဘုဟောင်းဦးအောင်တူရင်းနဲ့အစားထုတ်ဖို့မေလအစောပိုင်းကကြိုးပမ်းတာကိုကုလသမဂ္ဂကလက်မခံပါဘူး။ကိုယ်စားလှယ်တဦးရဲ့ခန့်အပ်လွှာကိုအရင်ပွားလာရင်အဲ့ဒီခန့်အပ်လွှာကိုကုလသမဂ္ဂအထွေထွေညီလာခံကရုပ်သိမ်းကြောင်းမဆုံးဖြတ်မချင်းရင်းကိုယ်စားလှယ်မှာလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကုလသမဂ္ဂစီမင်းအရာဥကျော်မိုးထွန်းရဲ့နေရာကိုလူစားမထိုးနိုင်တဲ့အခြေအနေဖြစ်သွားပါတယ်ဇွန်လရောက်တော့အများစုမဲဆန္ဒအရာအထွေထွေညီလာခံကစစ်ကောင်စီကိုဝေဖန်ရှုံ့ချပါတယ်ဥကျော်မိုးထွန်းရဲ့ကျေးဇူးကြောင့်ကုလသမဂ္ဂမှာအခွင့်အလမ်းပွင့်လာတာကို NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကကောင်းကောင်းအသုံးချတတ်ဖို့လူတယ်လို့အမေရိကန်အသံမှကယ်ရီကာရီကသုံးသပ်ပါတယ်အနာသိစစ်ကောင်စီကိုဆန့်ကျင်ပြီးဒီမိုကရေစီလှုပ်ရှားမှုဘက်ကရပ်တည်တဲ့ပထမဆုံးတာမဟာ NUG ကိုနိုင်ငံတကာအသိအမှတ်ပြုမှုများပြားလာအောင်ကြိုးပမ်းရမှာအရေးကြီးတဲ့နေရာကပါဝင်ပါတယ်။ကုလသမဂ္ဂကအသိအမှတ်ပြုတဲ့အာဏာပိုင်အဖွဲ့ကိုအခြားအစိုးရတွေကလည်းအသိအမှတ်ပြုမှာမူအထွေထွေညီလာခံမှာကိုယ်စားလှယ်နေရာရဖို့အလွန်အရေးကြီးပါတယ်။
ဦးကျော်မိုးထွန်းကိုမြန်မာပြည်ရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂမှအတိအမှတ်ပြုထားတာဟာနယူးယောက်တစ်ခုတည်းတင်မကဘဲဂျနီဗာ၊ဗီယက်နာ၊ရောမ၊ဘန်ကောက်၊နိုင်ရိုဘီစတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေမှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ကိုဗစ်အန္တရာယ်ကြောင့်လူကိုယ်တိုင်သွားเสียရမလို့တော့ပဲဗီဒီယိုကနေတဆင့်ဆွေးနွေးနိုင်တာဟာ NUG အစိုးရအတွက်အခွင့်အရေးဖြစ်ပါတယ်။လူသားချင်းစာနာရေးရန်ပုံငွေတွေအနာသိစစ်ကောင်စီကိုမရောက်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လက်တွဲလှုပ်ကိုင်နိုင်ဖို့ကိစ္စဟာ NUG အတွက်အလွန်အရေးကြီးပါတယ်ကုလသမဂ္ဂကွန်ရက်အတွင်းမှာနည်းနည်းနဲ့ကြဲကြဲဝံပြီးထိထိရောက်လုပ်နိုင်ဖို့လည်းလိုပါတယ်ဥပမာမေလ26ရက်နေ့ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်ခွင့် NUG ကတောင်းဆိုလာတာကြောင့်စစ်ကောင်စီကိုယ်စားလှယ်ကိုပါတက်ရောက်ခွင့်ပိတ်ပင်ထားတာဟာ အောင်ပွဲလေးတစ်ခုဖြစ်လာပါတယ
်ဦးကျော်မိုးထွန်းခေါင်းဆောင်တဲ့ NUG ကိုယ်စားလှယ်အဖွဲ့ဟာရှိတဲ့အင်အားအနည်းငယ်နဲ့လုပ်ငန်းပြည့်မြောက်အောင်ဆောင်ရွက်ရမှာဖြစ်တဲ့အတွက်လူ့ခွင့်ရေးနဲ့လူသားချင်းစာနာရေးဘက်မှအဓိကထားဆောင်ရွက်တဲ့ရတအတင်းအဖွဲ့တို့ရဲ့အကူအညီကိုရယူတဲ့လို့ကယ်လီကာရီကအကြံပြုထားပါတယ်ရှေ့လစက်တင်ဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်နေရာကိုဥကျော်မွန်းထွန်းတို့အဖွဲ့ဆက်လက်ရရှိဖို့အတွက်စီမံချက်ချဖို့တိုက်တွန်းထားပါတယ် NUG နဲ့စက်ကောင်စီဟာကိုယ်စားလှယ်ခန့်အလွာကိုပြန်ဆိုင်တင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်ဒီကိစ္စဟာဒီမိုကရေစီလှုပ်ရှားမှုအတွက်အလုံးအရေးကြီးပါလေ
ပုံမှန်အထွေထွေညီလာခံမကျင်းပမီအ ਨੇ စုံတပတ်ကြိုတင်ပြီးအဖွဲ့ဝင်နိုင်ငံတွေဟာခန့်အပ်ထားတဲ့ကိုယ်စားလှယ်စည်းရင်းကိုအထွေထွေအတွင်းမှုစီကိုပေးပို့ရပါတယ်အဲ့ဒီတဲက6ဦးကိုရွေးချယ်ပြီးခန့်အပ်လွှာကော်မတီကိုဖွဲ့စည်းပါတယ်ခန့်အပ်လွှာကော်မတီတင်ပြတဲ့ကိုယ်စားလှယ်စည်းရင်းကိုအထွေထွေညီလာခံကအတည်ပြုတာဟာလုံယိုးလုံစင်ဖြစ်ပါတယ်ဒါပေမဲ့ကိုယ်စားလှယ်ခန့်အပ်လွှာကိုဂျိုင်းဒူတင်သွင်းတဲ့အခါမှာခန့်အပ်လွှာကော်မတီကဆုံးဖြတ်ရပါတယ်ဒီဆုံးဖြတ်ချက်ကိုအထွေထွေညီလာခံမှာအများစုမဲနဲ့အတည်ပြုပါတယ်ခန့်အပ်လွှာကော်မတီမဲဆန္ဒကောက်ယူပွဲမှာရောအထွေထွေညီလာခံကမဲပေးရမှာရောဗီဒိုအာနာသုံးွင့်မရှိပါဘူးလုံခြုံရေးကောင်စီဝင်ဗီဒိုအာနာပိုင်ရှင်တွေဟာခန့်အပ်လွှာလက်ခံတဲ့ကိစ္စမှာမစွမ်းဆောင်နိုင်တာထင်ရှားပါတယ်
ဒါကြောင့်မို့ခန့်အပ်လွှာကော်မတီမှာအများစုမဲနဲ့ချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကလည်းအများစုမဲနဲ့ပဲဆုံးဖြတ်ပါတယ်။အထွေထွေညီလာခံရဲ့အဆုံးအဖြတ်ဟာနောက်ဆုံးအတည်ပြုမှုဖြစ်ပါတယ်။နည်းမြေချုပ်ကင်နိုင်မှုကိုကြည့်ပြီးခန့်အပ်လွှာကော်မတီကစဉ်းစားတဲ့ထုံးစံရှိပေမဲ့အင်အားသုံးတဲ့အစိုးရရဲ့ကိုယ်စားလှယ်ကိုအတိအမှတ်မပြုတဲ့အစဉ်အလာလည်းရှိပါတယ်။လူပြူလူမဲခွဲခြားဆက်ဆံတာဟာပြည်တွင်းရေးတာဖြစ်တယ်လို့စင်ကြေပေးတဲ့တောင်အာဖရိကအစိုးရကိုယ်စားလှယ်ကိုအနှစ်20ကျော်ဝိုင်းပယ်ခဲ့တာတွေ့ရပါတယ်။ဟေတီနိုင်ငံမှာ1991ကစစ်အာဏာသိမ်းပြီးရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရကိုဖြုတ်ချလိုက်ပါတယ်။တပြည်လုံးကိုစစ်တပ်ကချုပ်ကင်ထားပေမဲ့စစ်အစိုးရကိုယ်စားလှယ်ကိုခန့်အပ်လွှာကော်မတီကလက်မခံပါဘူး။နေမြေချုပ်ကင်မှုမှာအားနည်းပေမဲ့ရွေးကောက်တင်ပြောက်ခံရမှုတရားဝင်မှုလူ့ခွင့်ရေးလေးစားမှုစတာတွေကိုကြည့်ပြီးကိုယ်စားလှယ်လက်ခံတာကိုခန့်အပ်လွှာကော်မတီကအဓိကထားကြောင်းအပြည်ပြည်ဆိုင်ရာဥပဒေပညာရှင်ဂျက်ရက်ဂင်ဆာကသုံးသပ်ထားတာမှုစစ်ကောင်စီကိုယ်စားလှယ်မျှော်လင့်ချက်မရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဝန်ခင်အပစင်တင်ဆက်တဲ့မြမကြီး30ချက်ခုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပြီးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ COVID ဆက်ကာကွယ်ရေးအရေးကြီးအဆင့်အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းပြင်းထန်လာပြီးတော့တည်ရေးရှင်ရေးရုန်းကန်လာတဲ့အချိန်မှာပိုးကူးဆက်မှုဆက်မတက်ရအောင်ကာကွယ်ရေးအလေးနဲ့ဆက်လုပ်ဖို့ကိုကျမကြီးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ပိုးကူးဆက်မှုဖြစ်စဉ်ကဘလို့အရေးကြီးတဲ့အဆင့်မှာရောက်နေပါလဲကူးဆက်မှုဂရမင်းဆက်ထောင်မတက်ပဲရေပြင်းကြီးတန်းလာနိုင်ဖို့ဘလို့အဓိကကာကွယ်မှုတွေလိုနေပါလဲဒီကြောင့်ကိုတော့ကျမကြီးနဲ့အောက်စားဝန်ကြီးဌာနပြောခွင့်ရတဲ့ကူးဆက်ရောဂါပိတာကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီကိုဗစ်တတိယလှိုင်းကမြန်မာနိုင်ငံမှာထန်လာတဲ့သဘောရှိတာပေါ့နော်ပြည်သူတွေကတကယ်ကိုပဲသဲသံတေးရှင်လုံပန်းနေရတဲ့နေထားရှိပါတယ်အဲ့တော့အဲ့လိုနေထားမှာအခုနောက်ဆုံးအခြေအနေကိုဘယ်လိုမျိုးသုံးသပ်မိလဲ
ဒီတတိယလှိုင်းစတင်ဝင်ရောက်တဲ့ချင်းပြည်နယ်သုံးဆန်မြို့နယ်ကြီးခါမြို့နယ်တမူးရဲ့ပြည်ထောင်နိုင်ငံနဲ့ဆက်ဆက်တဲ့29ရက်5လ2021ပေါ့အဲ့နောက်ပိုင်းကိုယ်တွေ့ရဲ့နှုံးနေတဖြည်းဖြည်းနဲ့ညလာခဲ့တဲ့ဟာနောက်ဆုံး9000ကျော်ဖြစ်သွားတဲ့နေ့ကတော့4ရက်9လ2021မှာဆိုကိုယ်တွေ့ရဲ့ရိုင်းတော့30ကျော်ပေါ့နောက်ပိုင်းမှာတော့ဟိုလူကြီးတော့မတွေ့တော့ဘူးဒါပေမဲ့ကိုယ်တွေ့ရဲ့ရိုင်းတော့အားများတယ်ပေါ့ဒီပြီးခဲ့တဲ့ဒီ25ရက်ပတ်ချလေးလောက်မှာဆို40ရက်ခန့်တော့အထီးတွေ့ခဲ့တယ်ပေါ့အဲ့ဒါဖြည်းဖြည်းနဲ့ပေါ့နော်ဒီနောက်ပိုင်းမှာလည်းဒီနိုင်ငံတော်ကလည်း stay at home ကြီးညာရေးပါတာပေါ့နော်နောက်ရုံးပိတ်ရက်တွေပေါ့နော်တော်တော်ကြီးကိုရှည်ရှည်ပိတ်ပြီးတဲ့သဘောရှိရအခုလည်းကျွန်တော်နောက်ထပ်တစ်ပတ်ပိတ်တယ်ဒီဘက်ကတည်သူတွေအနေနဲ့လည်းအိမ်မှာနေပေးကြတယ်ပေါ့နော်ဒီကတော့တော်တော်ကြီးကိုယောဂထိန်းချုပ်ရေးတော့ကောင်းတဲ့အချက်ပေါ့အ ไอ้ข้าจะเอาทุกอย่างมาปนเอาปูด้วยยังไงตรงนี้อ่ะแต่พี่พี่เนี่ยกูจะนั่นสักกูต้องจะติดไปชาเลยมาตรงนั้นว่าที่ต้องจะรีบเอาเงินจีมาไปปูด้วยตรงนี้พี่หลานไอ้ข้าจะเอาด้วยเลยลูน่านี่ท้าวปูด้วยตรงนี้ท้าวนั่นในแต่ละไอ้ตัวมัน
โอเคแล้วชิมาเสียสูงยิ่งส่งก
็จำนวนที่เอพิเดเมกับมาพาวนี่เนี่ยไปสิเนี่ยแล้วนั่นในแต่ละไอ้ไปบินนะเป็นใจวะเนาะไอ้ไปนี่มาจำนวนสามวิโอนั่นในแต่ละไอ้เช่นนี้ก็จำนวนด้วยได้วิทำไมดาวเราปอดรูมยาดีกว่าเนาะไอ้ที่เขาเราจำนวนสูงมาเลยถ้าจำนวนเราที่เขาเห็นเนี่ยเอราไวรัสเกิดที่เพศที่ดูดเด่นในบางคนเราอ่านออกเนาะอาจจะรู้เลยก็ไอ้ตัวกาวเวนี่นั่นนี่บ้ามามันต้องทำอะไรดูอสูตรเองวะเนาะที่ดาร์กูเทมาเป็นบ้านไหนเนี่ยโน้มอะไรที่สาบานคุณนะไวรัสมีอะไรอันนอกอ่ะ 1.5 ถึง 2 ลงๆ 2 เนี่ยตัวใหญ่ที่เราไปเสียคือที่เดลต้าจะอันนอก 5 ถึง 8 หรอตรงนี้เนี่ยเทมา 9 แล้วกูเลย 9 กว่าเนี่ย 25 เนี่ย 9 เนี่ยทำเนาะไอ้ลูกบอลเนี่ยตัวอะไรขาจะปุ๊บเส้นมุมนู้นยันเนี่ยไอ้ก็จะมาดูวิธีทุเรศเนี่ยอะไรมาอัตตาอะไรขาจะดูเพื่ออะไรเซลล์สแตมอะไรจอมยูนูเนี่ยเนี่ยนี่ลงเงินกินความนี่อะไรเซลล์นี่สูตรชูดูยังเอา 50% เอาเนี่ยเล็บนี่อะไรขาจะแล้วก็สแตมก็เลยดีเว้นอะไรดูอยู่สวีทเทนไหนก็แค่ทำเนาะไอ้ขาจะเซลล์นี่มาเกณฑ์เนี่ยอะไรเนี่ยสร้างอะไรแต่ชูดูไอ้มาเนี่ยเกณฑ์สร้างนี่เนี่ยสร้างอะไรก็เซลล์มันก็เรียบเฉยๆมีอะไรก็เนาะแล้วก็ที่เดลต้าเนี่ยแต่ว่าเปลี่ยนแปลงมือเนี่ยมีอะไรขาจะออกซิเจนดูอัดฉีดเลยนะมีอะไรก็เนาะ
โอเคเสียทีนี้มาอันยาดูพี่เนี่ยที่แต้มเนี่ยถ้าก็นอกจากปนี้แล้วมัน
คุณเอาไปเนาะที่พี่ว่าแม่ดีทางวะเนาะว่าจะเอาเลยตัวดีหาวไล่หน้ามืออาเนรุน่าเสียคงนี่อะไรเนยตัวรู้วะเนาะเปลี่ยนพี่ว่าดูที่ด้วยมือเปลี่ยนมีอะไรเปลี่ยนทองแต่ไหนไอ้เราดีหาเปลี่ยนพี่จ้าตัวพี่พูดตัวพี่เราส่งดีนิวเกสที่จ้าตัวพี่ตรงมาไอ้ที่ยี่ห้อแม่ดีทางวะไอ้เราดูว่าเราที่เสียคงนี่ไหนเลยเราคาเวนี่เนี่ยเราไล่หนาปอมูทีวีไปแล้วคาเวนัวเราแค่ว่าเราคาเวที่ทุเรศหาเลยพระมาทุไรดูเลยว่าอันนี้เป็นตัวชี้เดวีอะกูวิริยะตัวทุเนี่ยดูเลยว่าเอาแต่ตลาดจามาสักเงินดูสเดวีนับไปจ้าดูได้ตัวเลยอินมูเนตีแต่ละไม่ตัวเชื่อเจ้าก็เปลี่ยนแผนจะปอมูเนี่ยเส้นตัวยาวหนูตีด่าจ้าเลยก็เฮ็ดเสร็จแล้วมามาอาเรนบีได้ก็ได้วะนะคุณน่าลูดูนายเส้นยาวหลายก็ตัวนายมีอะไรไม่ใช่ค่ะเช้าวันเช้ามาจะคุยสิ่งมือเลยมีอะไรปลุกปีไหนเนี่ยออกซิเจนสูดเลยยังมีอะไรไหมตีเช้าเลยจีชูนายเนี่ยมั้งเนาะแล้วมาเกวี้ยวเนี่ยอุตส่าห์มาขายเอาไม่ทันว่าเนี่ยมันเด็กยี่จีก็มั้งเนาะเนี่ยมันนี่ก็ทำกวนดีทุกเนาะเนี่ยมันต้องว่ากูรู้ว่าเด็ดเด็ดใช่ไหมเดี๋ยวนี้ไปบุดาริวูดีบีเอขาจาคุณน่ะเจอเลยนายอ่ะแซบีชีตัวมันละเตียนทองได้ไหนนี่นะเอากูเส้นตัวมันละเลยฮะที่บอกมามูดีไปเลย
โอเคเสียที่กูใส่มันยาดีเลยดีตาเลยกูเสีย
นี่อ่ะดีตาไล่เปลี่ยนจริงเนาะคุณน่ะดูเห็นอะไรที่เลี้ยงเจ้ามาไม่จ่ายได้บ่เนาะกูมาดูจนจีเล่ดีตาเลยสิเออแล้วชุบปีเนี่ยดิไกลนี่เนเนเนๆไปผิดตาเลยสิเออไอ้เนี่ยนี่ပြီးတော့แล้วเดี๋ยวไอ้สเปรดขึ้นมาจนจะออกเนาะเราไม่รู้ดิสเตียโฮมจะมีมื้อเนี่ยจริงๆอ่ะคือมื้อเนี่ยประมาณ100จ่อพี่แล้วไอ้สเตียโฮมจริงๆเนี่ยมื้อเนี่ยเนี่ยပြီးတော့คุณน่ะดีเจเด็ด data ยัวริโอเปลี่ยนแม้ดูริโออภิเทศเนี่ยเอาตั้วแม้ดูริอธุตริถาပြီးတော့ဗောเนาะဒီ data အလိုက်ပေါ့ဆောင်ရွက်တဲ့ဒီ quarantine seeker နေအပူရှိမရှိစစ်ဆေးတာတွေဝင်တဲ့ခွေတွေအဒါတွေကိုစနစ်တကျတွေ့ချလောက်ဆောင်ဖို့လိုတယ်ဗောเนาะဒါဆိုရင်ကျန်တဲ့နေရာတွေကိုလည်းအရောက်ခဲနဲ့ဒီနေထားတိုင်းပဲအဖြစ်အပျက်နဲ့ကောင်းတဲ့ဘက်ကိုရောက်လာမှာနောက်ထပ်ကုသရေးပိုင်းဗောเนาะအလမ်းလုံနေတာဗောเนาะဒါဒီဘက်တွေတော့ဖြစ်လာပြီခီးပြီးတော့တန်းလာပြီဒါပေမဲ့ဒီဘက်တွေဝင်လာရင်မလွယ်ဘူးအဲ့တော့ဒီဘက်မှာဖြစ်တော့ရခဲ့တဲ့ lesson တွေဗောเนาะနာကတိမလောက်ခဲ့တဲ့ဟာတွေအောက်ဆီဂျင်မရခဲ့တဲ့ဟာတွေဒါတွေကျွန်တော်တို့ဟိုဘက်မှာဒီလိုမျိုးဆက်ပြီးမဖြစ်အောင်ပေါ့နော်ဘာလို့လဲလူတူတူယောက်ပိုးပါပြီးဝင်သွားရင်တော့မှအဲ့ဒီဒါကနေကာကွယ်ရေးတဲ့အားနည်းနေတဲ့အချိန်ဆိုရင်ခုလက်ရှိပိုးရဲ့ပြန်တော့ကထိန်းထုတ်လို့ခက်ခဲနေရတဲ့ပုံစံမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့လက်ရှိမှာဒီဖြစ်နှုံးပေါ့နော်တစုံတရာတန်းလာနိုင်တဲ့အနေအထားကိုတွေ့ရတော့လဲပဲဒီသေဆုံးမှုနှုံးကတော့ဆက်ပြီးတော့တက်နေတယ်လို့ပဲကျွန်တော်ဆိုရင်တော့เนาะကျွန်တော်ရဲ့မိတ်ဆွေတွေပေါ့နှိစက်သူတွေတော်တော်ဆုံးကုန်တာကိုဒီအပိုင်းထဲမှာကျွန်တော်ကြုံရပါတယ
်ဒီတည်ဆုံးမှုတော့လည်းသူ့ရဲ့တဘာဝကလည်း infection ကတွေ့တဲ့နှုံကြရဲဆိုရင်ပဲဒီ pre infected ခေါ်တာပေါ့ဒီမတိုင်ခင်ကနေဟိုရက်ဒီသူ့သူတစ်ပတ်နှစ်ပတ်လောက်တောင့်ခံလာပြီးတော့ဒီဘက်ရောက်မှသုံးနိုင်လည်းရှိရောအဲ့တော့အဓိကတော့တည်ဆုံးမှုနှုံကြဖို့ကတော့ဒီအိမ်မှာတိတ်မကုနေခြင်းဆိုတာပါလေဖြစ်ဖြစ်ဒီဒေသန္တရအကြောင်းကြားအခုဆိုစင်တာတွေလည်းတိုးချဲ့တာတွေလည်းအများကြီးဖြစ်လာပြီဆရာအခုကဒီအိမ်မနေနဲ့ဟိုဒီစိတ်မီလိုနဲ့ပေါ့နော်ဒီတစ်ခါလေကြတော့လေလုံလောက်တဲ့ကုသမှုမရဘူးပေါ့နော်စ ားနောက်ကျနေတော့မှဆင်းခေါ်လာတဲ့အခါကျတော့လေတော်တော်များများပေါ့စိတ်မကောင်းစရာဖြစ်ရတယ်ကျွန်တော်တို့အတိအကျလည်းပါပါတယ်ကြာကျွန်တော်တို့ဆရာတွေလည်းပါပါကျွန်တော်တို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ပါတယ်တော်တော်များများတဲ့ဘာလို့ကြာသူကလူကန္နာကိုတတော်ကိုကောင်းနေတာနဲ့ချို့ကြတော့လေ silent hypoxia လို့ happy hypoxia လို့ဆိုတာရှိသေးတယ်သူကလူကတော့အကောင်းကြီးပဲမမောဘူးပေါ့ဒါပေမဲ့အထက်မှာအောက်ဆီဂျင်ကကျနေခဏနေရုပ်တရက်ဆုံးပါတယ်နော် cytokine storm လို့ပြောလို့ဆိုတဲ့ဒီတိုင်းပဲဝင်ငန်းကြီးဆိုရင်သူကဒီတွေးထဲမှာတွေးပြူပမာဏကျတာလို့ခုန C-reactive protein ကျတာလို့ဒီလိုမျိုးတွေတမားတော်တွေအနေနဲ့အချို့ဟာလေးကြီးကြည့်ပြရတာကြတယ်ကျိုတင်ခံမှန်းလို့ရတဲ့ဟာလေးတွေရှိအဲ့ဒီခါကျရင်စောစောစီးပေါ့နော် data metadata ဟာမျိုးပြီးနိုင်လိုက်ရင်လည်းတက်ကင်နိုင်နိုင်ရှိနောက်တစ်ခုကဒီ laboratory စစ်ဆေးတဲ့ဟာရရတယ် data မစစ်ဆေးနိုင်တဲ့ခါကျတော့ပို့ပြီးတော့ဒေသမှုမျိုးများနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပါစင်ချမိုင်ကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ FEBR Wine Door သားတွေတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေတာတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU တက်မဟာ၅ဖပုံခိုင်ဘက်မှာစစ်ကောင်စီတက်နဲ့နယ်မြေကန် KNL တက်တို့ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကကြာဆုံးမှုများနေကြောင်းKNU ဘက်ကထုတ်ပြန်ပါတယ်ချင်းပြည်နယ်စုခွာမြို့ကအာနာသိန်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဘာသာရေးခေါင်းဆောင်နှစ်ဦးကိုချင်းကာကွယ်ရေးအဖွဲ့ဟာခါကဖမ်းဆီးထားတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းများလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါKNU ကရင်အမျိုးသားစီယုံထိန်ချုပ်နယ်မြေတပ်မဟာ၅ဖပွန်ခရိုင်ဘက်မှာဇူလိုင်လ၁ရက်နေ့ကစပြီးလကုံအထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်တို့အကြားတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU တပ်မဟာ၅ကဩဂတ်စ်လ၂ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ပြစ်ခတ်မှုကြောင့် KNLA ဘက်က3ဦးသာဒဏ်ရာရရှိပြီးဒေသခံဘက်က2ဦးသေဆုံးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိနေတယ်လို့ဒေသခံနေအိမ်၅လုံးစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးသွားတယ်လို့ထုတ်ပြန်ပါတယ် KNU ရဲ့ထုတ်ပြန်ထားတဲ့တိုက်ပွဲဖြစ်ပွားမှုစာရင်းအရမေလကနေစတင်ပြီးဇူလိုင်လကုန်အထိ KNU တပ်မဟာ၅နယ်မြေမှာ3လအတွင်းစစ်ကောင်စီတပ်ဘက်ကအယောက်340ကျော်ကြဆုံးကြောင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့အသေးစိတ်ထုတ်ပြန်ထားတာမတွေ့ရပါဘူး
ချင်းပြည်နယ်ဟာကားမြို့နယ်စုခွာမြို့ကစစ်ကောင်စီအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးခံရတဲ့ကက်သလစ်ဘုန်းတော်ကြီးတစ်ပါးနဲ့ခရစ်ယာန်သင်အုပ်ဆရာတို့ကိုဂရိခံဝင်ချက်လက်မှတ်ရေးဆိုပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကိုရေးဖွဲ့ဟာကားကနေဩဂုတ်လ၃ရက်နေ့မှာထုတ်ပြန်ထားပါတယ်။စုခွာမြို့မှာတာဝန်ထမ်းဆောင်နေတဲ့ကက်သလစ်ဘုန်းတော်ကြီးနိုအာဟရန်တင်းထန်းနဲ့သင်အုပ်ဆရာတော်ပူကျုံနှင်းတို့နှုတ်ကိုစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုပူးပေါင်းဆောင်ရွက်မှုကြောင့် CDF ဟာကားတပ်ဖွဲ့ကဇူလိုင်26ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဗဒာရေးကောင်းဆောင်နှုတ်ကိုစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမဟုတ်ဘူး CDF ဟာကားအနေနဲ့အကြိမ်ကြိမ်တရိပ်ပေးခဲ့ပေမဲ့ခရုမဆိုင်တာကြောင့်ဖမ်းဆီးရတာဖြစ်ပြီးဗဒာရေးကိုင်းကနာကြောင့်ဖမ်းဆီးတာမဟုတ်ပဲဗဒာရေးမှိုင်းတိုက်တာတဖက်တပ်မဟုတ်မှန်သတင်းဖျက်ဝေတာကိုမလုပ်ကြဘို့CDF ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်မှာနေရမပြန်နိုင်သေးတဲ့စစ်ပေးဒုက္ခသည်အများစုမှာစားတောက်ရေးအတွက်အခက်ခဲကြုံတွေ့နေရပြီးတပတ်အတွင်းအကူအညီမရရင်အငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ 3,000 ကျော်ရှိတဲ့ကြောက်တော်မြို့နယ်ညောင်ချောင်းဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ပေးနေတဲ့ရိတ်ခါတွေမရတော့တဲ့အပြင်COVID-19 ကြောင့်အပြင်ထွက်ခွင့်လည်းမရှိတော့တဲ့အတွက်ဖြစ်သလိုစားတောက်နေရပါတယ်အလားတူကန်ဆောက်တောင်မင်းကလာစတဲ့ဒုက္ခသည်စခန်းတွေမှာလည်း WFP ကထောက်ပံ့မှုမပေးတာနှစ်လရှိနေပြီဖြစ်တဲ့အပြင်အနီးအနားကကျေးရွာတွေမှာလည်းလော့ကဒေါင်းချထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအတွက်အခက်အခဲကြုံတွေ့နေရပါတယ်။မောင်တောနဲ့ဘူးဒီတောင်မြို့နယ်ကကျေးရွာတချို့ပါဝင်ဒုက္ခသည်စခန်းတွေမှာလည်းမကြသေးမီကရေနစ်မြုပ်မှုဖြစ်ပွားခဲ့တဲ့အတွက်စားတောက်ရေးအတွက်အရေးတကြီးအကူအညီလိုအပ်နေတယ်လို့ကျန်းမာရေးအတွက်ပါစိုးရိမ်နေရတယ်လို့မောင်တောမြို့ခံတွေကပြောပါတယ်။
နာဆာကစစ်ကောင်စီကနေရွေးချယ်ခံထားတဲ့မွန်ပြည်နယ်မုတုမြို့နယ်နှီးပြော်ကြီးရွာအုတ်ချုံရင်မှုလောက်ကြံပြတ်တက်ခံရမှုအပေါ်တန်တရားရှိသူခွန်ဦးကိုအာဏာပိုင်တွေကသိမ်းသိမ်းထားပြီးရွာသားတချို့ထွက်ပြေးသိမ်းရှောင်နေရတယ်လို့နှိဆက်သူတွေကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်30ရက်ညနေပိုင်းမှာဆိုင်ကယ်နဲ့အမည်မသိသရသမားနှစ်ဦးအိမ်ကိုရောက်လာပြီးပြစ်ဒဏ်တဲ့အတွက်အုတ်ချုံရင်မှုနိုင်မှန်းသိဆုံးခဲ့ပြီးနောက်တစ်နေ့မှာရခင်ရန်ညိုးရှိခဲ့တဲ့ဆိုတဲ့ကြီးရွာမီလင်းရေးကော်မတီဝင်နှစ်ဦးနဲ့ကြည်ဝပရာဟိတလုပ်ငန်းလှုပ်ဆောင်သူလူငယ်၅ဦးကိုလည်းအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့နေဆက်သူရွာသားတို့ကပြောပါတယ်။ဒါပြင်ရခင် NLD ဆိုရလက်ထက်ကကြည်ဝအုပ်ချုပ်ရေးမှူးဟောင်းသူကလည်းရွာကနေတင်ဆောင်နေရပါတယ်။ဆက်အနာသိမိနောက်ပိုင်းမွန်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူး၅ဦးထက်မနည်းလှုပ်ကြံတက်ပြတ်ခံရပြီးတည်ဆုံးခဲ့ကြောင်းသတင်းမှတ်တမ်းအရသိရပါတယ်။
ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခအကြာကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲအတွင်းမှာကျစ်လက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်နဲ့ခံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြာကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲအတွင်းမှာကျစ်လက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်နဲ့ခံနေရပါတယ်။ခွမ်ကျေးရွာအုပ်စုခွမ်မိုင်ရွာခေါ်ချုံးတိတ်ကျေးရွာမှာဇူလိုင်လ29ရက်နေ့နဲ့28ရက်နေ့တုန်းကဖြစ်ပွားခဲ့တာပါ။ရွာသားတွေပြောပြချက်အရ RCSS SSA ရဲ့အဆက်လွတ်ဆွဆွဲခံရတဲ့ရွာသားတွေရဲ့နေအိမ်ကို TNLA ကမိရှုဖျက်ဆီးလိုက်တာဖြစ်ပြီးပတ်သက်ဆက်နွယ်တဲ့ရွာသားလုံဆောင်ဆွေနဲ့တခြားရွာသားတဦးကိုလည်း၄ရက်အကြာဖမ်းဆီးချုပ်နှောင်ပြီးရိုက်နှက်စစ်ဆီးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေတာမှာစစ်ကောင်စီကတစ်ဖက် SSPP SSA နဲ့ TNLA ကတစ်ဖက် RCSS ကတစ်ဖက်နေမြေစိုးမိုးရေးအတွက်ပြန်ဆိုင်ရာကနေဖြစ်ပွားလာတဲ့စီရေးပဋိပက္ခကြောင့်ကြောက်မဲခရိုင်အတွင်ကျေးလက်ရွာသူရွာသားထောင်ကနန်းစစ်ပေးစစ်တမ်းတည်နေပါတယ
်။ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနှုန်းများလာနေသလိုသေဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်။ဒီကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါတယ်
။ဇွန်လ3ကစပြီးကနေ့အထိနလရာကာလအတွင်းရှမ်းပြည်နယ်မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း1000ကျော်ရှိနေပြီးကိုဗစ်လူနာနဲ့တန်တရာလူနာတွေထဲကသေဆုံးသူစုစုပေါင်း300နီးပါးရှိနေပြီဖြစ်ကြောင်းကိုဗစ် operation team တွေကနေကြေညာပါတယ်။ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့ရှမ်းပြည်မြောက်ပိုင်းလာရှိုးကြောက်မဲတီဘောမူဆယ်နမ်ခမ်းရှမ်းပြည်တောင်ပိုင်းကလောအောင်ပန်းတောင်ကြီးနဲ့ရှမ်းပြည်အရှေ့ပိုင်းမှာတချီလိတ်မြို့တွေမှာဖြစ်ကြပါတယ်။ August 3ရက်နေ့အထိနမ်ခမ်းမြို့မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း952ဦးရှိပြီးသေဆုံးသူစုစုပေါင်း49ဦးရှိပြီဖြစ်ပါတယ်။ဒီအခြေအနေကိုနမ်ခမ်းမြို့ပရဟိတအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။မင်းကတော့တန်ခိုးအခြေဆုံးပေါ့။ဦးရင်ကတော့ခုနှစ်ယောက်အများဆုံးဖြစ်ပြီးတဲ့အမေမင်းကတော့ဆက်ပြီးရ။ကဲကဲရှိရတော့ဒီမိတကြုံဆက်ကတော့လူတယောက်တို့ကြုံတနားခွဲနေဆုံးကြတယ်။ညတကောင်တနားရောက်ပြီးကိုရောက်သွားမှအကုန်လုံးရှုပ်ပြီး
။ဦးစင်မြို့မှာလည်းအလားတူယောဂဘိုးကူးဆက်လူနာ900ကျော်ရှိနေပြီးသေဆုံးသူလူနာလည်း90ကျော်ရှိပြီဖြစ်တယ်လို့မူဆယ်တောင်ရွက်ကကူးဆက်မှုအများဆုံးနဲ့သေဆုံးမှုလည်း12ဦးအထိရှိခဲ့တယ်လို့ပရဟိတလူငယ်တဦးကပြောပါတယ်။ကြောက်မဲမြို့မှာတော့ဩဂတ်လ3ရက်နေ့အထိကိုဗစ်အသီးပြုတ်လူနာ900ကျော်ရှိနေပြီးသေဆုံးသူ30ဝန်းကျင်ရှိနေကြောင်းသိရပါတယ်။အခုလိုသေဆုံးမှုတွေများပြားလာတဲ့အပေါ်ပရဟိတအဖွဲ့သားတွေရဲ့အခက်အခဲကိုကြောက်မဲမြို့နမ်ခုံပရဟိတအတင်းကလုံဆိုင်ကူကရှမ်းမာနာစကားနဲ့အခုလိုပြောပါတယ
်
။ကြောက်မဲမှာညမထွက်ရဆိုတဲ့အမိန်ကလည်းတစ်ဖက်ရှိနေတာကြောင့်ဥမာည9လောက်မှသေဆုံးတဲ့လူနာတွေရှိရင်တွားတကြို့ဖို့ကျွန်တော်တို့ကအခက်အခဲအများရှိတယ်။တွားတကြို့ပြီးလို့ည8နာရီကျော်မှပြန်လာရင်လက်နဲ့ကင်အဖွဲတွေကများတော့အခမတင်းတော့ဖွဲ့ဖွဲ့နဲ့တွေ့လို့ရှိရင်ဘယ်လို့မလဲပေါ့ကျွန်တော်တို့ပရဟိတတွင်းတွေကိုလုံခြုံမှုပေးမြဲအဖွဲတစ်ဖွဲ့မှမရှိဘူးလေအဲ့ဒါကတော့ကျွန်တော်တို့ရဲ့အခက်အခဲပေါ့
Lasho Myo Ma Ro Covid 19 lu na August la 3 yan ni a thi su su paung 6800 jaw shi ni bi Covid chang tei song du 140 jaw shi bi lu Lasho Myo ne Sibin Daya Yi Thana ye Lu Mu Kun ye Sa Myan Na Ma Phaw Pyat Tha Ba De Shan Phi Taung Pai Ma Ro Myo Ro Taung Ji Ma Covid 19 mu a mya song shi bi August la 3 yan ni a thi Covid 19 po twe lu na su su paung 1139 u တေဆုံးသူ62ဦးအထိရှိနေပါတယ
်ဆက်ပြီးတော့မြို့သားညီညွတ်ရေးအစိုးရ NUG အနေနဲ့လက်ရှိကူးစက်မြန် COVID-19 ရောဂါကာကွယ်ကုသရေးအတွက်တိုင်းသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်လက်ရှိဖြစ်ပွားနေတဲ့ COVID ရောဂါကာကွယ်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကနေစီစဉ်ဆောင်ရွက်နေတယ်လို့ကျောင်းမရေးဝန်ကြီးဒေါက်တာစော်ဝေစိုးကဇူလိုင်လ25ရက်နေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
။ကာကွယ်ဆေးကိုနေဆက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ကျွန်တော်တို့တွေအရင်သားအဖွဲ့အစည်းများနဲ့ကျွန်တော်တို့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးဖို့ဆိုတဲ့ဟာတနည်းပါ။နောက်တနည်းကတော့ third party ပေါ့တတိယအဖွဲ့အစည်းတစ်ခုပေါ့နော်ကျွန်တော်တို့ခုလို UN လိုဟာမျိုးအမှမဟုတ်ဒီ UNICEF တို့ဒါမျိုးပေါ့နော် WHO လိုအဲ့လိုအဖွဲ့အစည်းကတတိယအဖွဲ့အစည်းတစ်ခုအနေနဲ့ဂျာဂန်အဖွဲ့အစည်းတစ်ခုကျွန်တော်တို့ဆောင်ရွက်ပြီးတော့ကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ
်။နေဆက်လမ်းကြောင်းဘက်ကရောဂျာဂန်အဖွဲ့အစည်းတွေကပါဆောင်ရွက်ဖို့ဆွေးနွေးနေပြီးမကြာခင်ကောင်တယ်ပေါ်သွားမယ်လို့ခုလိုဆက်ပြောပါတယ်
။နေချက်ကကဘောရာနေပြီးတော့ဖြတ်ပြီးသေးတာထိုးလို့ရဲ့နောက်ကျွန်တော်တို့တတိယအဖွဲ့အစည်းအနေနဲ့ဒါကိုတာဝန်ယူပြီးထိုးဖို့ဆိုတာကိုကျွန်တော်တို့ဆွေးနွေးပြီးတော့အဲ့ဒါကိုဆောင်ရွက်ဖို့အတွက်ကျွန်တော်တို့အသေးစိတ်ကျွန်တော်တို့ဆွေးနွေးလေးရှိပါတယ်။ဒါမကြာခင်ကောင်တယ်ပေါ်ဖို့ဖြစ်ပါ
ထို့အတူတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကလည်းအဖွဲ့ဝင်70ဦးပါဝင်တဲ့ COVID-19 ထိန်းချုပ်ရေးကော်မတီကိုဖွဲ့စည်းခဲ့ပြီးနိုင်ငံရေးပြဿနာကိုအချိန်မကန်ပဲကြားမှန်ရေးပြဿနာတွေကိုဖြေရှင်းဖို့အတွက်အားလုံးကြိုးပမ်းပါလို့ PPSD ပြောခွင့်ရရဲဘော်မျိုးဝင်းကခုလိုပြောပါတယ်
ဒီဘာချင်းဆန္ဒပထမချိန်ပေါ်နေရောနိုင်ငံရေးသနာတွေကိုခဏလေးထားပြီးတော့မှဥစားပေးပြီးတော့မှအခုလက်ရှိကြမှာဤဉာဏ်တွေသွားမှာကိုအားလုံးအင်အားစုအားလုံးလက်တွဲပြီးတော့ခံချင်းကြီးကျွန်တော်ချုပ်ပန်းကြပါလို့တို့ပဲကျွန်တော်တိုက်တွန်းလုပ်ပါတယ
်။အလားတူလူဦးရေ9000နီးပါးရှိတဲ့ UWSA ဝထိန်းချုပ်နေမြန်မာတော့ပြီးခဲ့တဲ့မေလနဲ့ဇွန်လတွေထဲမှာတရုတ်နိုင်ငံအကူအညီနဲ့ကာကွယ်ဆေးနှစ်ကြိမ်ထိုးပေးခဲ့ပြီးဖြစ်တယ်လို့ဝတပ်ဖွဲ့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရှင်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ KNU ကရင်အမျိုးသားစည်းရုံးတပ်မှန်ငါဖပွန်ခရိုင်ဘက်မှဇူလိုင်လကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ချင်းပြည်နယ်စုခွာမြို့ကအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်တလစ်ပုံတော်ကြီးတပါးနဲ့ခရိယန်သင်းအုပ်ဆရာတဦးကိုကတိဝန်ခံချက်လက်မှတ်ထိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးအဖွဲ့ဟာခါကထုတ်ပြန်ပါတယ်
။သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
သရရှင်ကုနာဆင်ခဲ့ရတာကအပတ်စဉ်တိုင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ် VOE ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာဒီမနက်ငယ်မှာဒီနေ့ August 5ရက်နေ့ကျန်းမာရေးနဲ့အာသာဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်သူလူနာသစ် 4132 ဦးရှိခဲ့ပါတယ်။ဒီနေ့သေဆုံးသူ293ဦးထပ်တိုးတာကြောင့်အခုထိမြန်မာနိုင်ငံမှာ COVID ကြောင့်သေဆုံးသူစုစုပေါင်းဟာ 1988 ဦးရှိသွားခဲ့ပြီဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထိရောက်မှုရှိအောင်ဆေးထပ်ထိုးမဲ့အစီအစဉ်ကိုအနည်းဆုံးစက်တင်ဘာလလောက်အထိဆိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်ဝင်ငွေနည်းတဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးခွင့်ရအောင်ဦးစားပေးဖို့ရည်ရွယ်ပြီး WHO အကြီးအကဲကတိုက်တွန်းလိုက်တာဖြစ်ပါတယ်မြန်မာအကြက်တဲ့ကူရှင်းပေးဖို့အတွက်ကိုအာဆီယံအထူးကိုယ်စားလှယ်ခန့်အပ်လိုက်တာကိုကုလသမဂ္ဂနဲ့တရုတ်တို့ကလည်းကြိုဆိုလိုက်ကြပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာစစ်တပ်ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကိုကုလအတွင်းမှုချုပ်ထံကိုစာတင်လိုက်ပါတယ်။သကိုင်းတိုင်းတဝိုက်ကရွာတွေမှာပြီးခဲ့တဲ့လအတွင်းစစ်တပ်ကလူစုလိုက်ညှဉ်းပန်းတပ်ဖြတ်တဲ့ဖြစ်ရပ်တွေရှိခဲ့တယ်လို့သံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းမှုချုပ် အန်တိုနီယိုဂူတာရက်စီကိုမနေ့ကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုအောင်မြတ်သူဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ31 32နဲ့58တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပThis program has come to you.